တောင်အမေရိကတိုက်အီကွေဒိုနိုင်ငံမှာမနေ့တနင်္ဂနွေနေ့ကသဗ္ဗတင်ပြပွဲရွေးကောက်ပွဲကိုရဲနဲ့စစ်သားတသိန်းကျော်နေရာချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာတိုင်ပြည်မှာသဗ္ဗတလောင်းတူလှုပ်ကြံခံခဲ့ရပြီးအရင်တော့ကမကြုံဆက်ခဲ့ဘူးတဲ့အကြမ်းဖက်မှုတွေကိုအီကွေဒိုကကြုံခဲ့ရတာပါ။အောက်တိုဘာ9ရက်နေ့ကမြို့တော်ကွီတိုမှာမက်ဆက်စီအိုရေးကထွက်ခေါ်လာတဲ့အခါသဗ္ဗတဖို့ဝင်ရောက်ရှင်းပြန်သူဖာနန်ဒိုဗီလာဗီစစ်ဆန်တီယိုဟာလှုပ်ကြံခံခဲ့ရပါတယ်။သူဟာဒီနေ့တွင်လှုပ်ကြံခံခဲ့ရတဲ့တတိယမြောက်နိုင်ငံရေးသမားလည်းဖြစ်ပါလေ။ရွေးကောက်ပွဲမဲမပေးရင်တရိုက်ခံမှာဖြစ်ပေမဲ့တချို့ကအကြမ်းဖက်တာတွေကိုစိုးရိမ်နေတဲ့အင်ကနေမထွက်ကြသူတွေလည်းရှိကြတာကိုတွေ့ရပါတယ်။ကျော်ဘိုးအင်းနဲ့လာမဲပေးသူတွေရဲ့အိတ်တွေကိုစစ်ဆေးမယ်လို့ပြည်ထောင်စုဝန်ကြီးဝမ်ဇဘတာကပြောကြားခဲ့ပါတယ်။မဲယုံတွေနားမှာလမ်းပေးစည်းတွေကိုလည်းအလားမခံခဲ့ပါဘူး။မေလမှာလွတ်တော်ကိုသမ္မတဂလာမိုလာဆိုကဖြတ်သိမ်းလိုက်ပြီးတဲ့နောက်အခုရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ပိုင်ရေနံတင်ပို့ရေးကုမ္ပဏီနဲ့ပုဂ္ဂလိကရေနံတင်ပို့ရေးကုမ္ပဏီတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်လို့သမ္မတကိုလွတ်တော်ကဆွဆွဲပစ်တင်ဖို့လုပ်တဲ့အချိန်မှာသူကလွတ်တော်ကိုဖြတ်သိမ်းလိုက်ပြီးရွေးကောက်ပွဲခေါ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူကတော့ရွေးကောက်ပွဲကိုဝင်ခဲ့ပါဘူး။